ပြီးခဲ့တဲ့နိုဝင်ဘာလကရွေးကောက်ပွဲမှာအမတ်နေရာစုစုပေါင်း64နေရာနဲ့ရခဲ့တဲ့တာဆာညတိုင်းရင်းသားစည်းလုံးညွှန်ရေးပါတီကအမျိုးသားယဉ်ကျေးစရေးကိစ္စတွေအတွက်ပါတီအားလုံးနဲ့ပူးပေါင်းလှုပ်ဆောင်ဖို့အဆင်သင့်ပဲလို့ပြောပါတယ်။အမျိုးသားယဉ်ကျေးစရေးဖြစ်ပေါ်ဖို့ဘယ်ပါတီအဖွဲ့အစည်းနဲ့မဆိုပူးပေါင်းလှုပ်ဆောင်ဖို့ရှိတဲ့အကြောင်းဒေါအောင်ဆန်းစုကြည်ကပြောခဲ့ပြီးတဲ့နောက်တာဆာညပါတီကလည်းအခုလိုပြောလိုက်တာပါ။အပြည့်စုံကတော့ဆက်သွယ်စုံစမ်းထားတဲ့ဘန်ကောက်ရဲ့ဝန်တော်သားကိုဇော်ဝင်းလိုင်ကပြောပြပါမယ်ခင်ဗျာ။
ဟုတ်ကဲ့ပါအမျိုးသားယဉ်ကျေးစရေးကိစ္စအတွက်ကြန့်ခိုင်ဖွံ့ဖြိုးရေးပါတီအပါအဝင်ဘလို့ပါတီမျိုးနဲ့မဆိုလက်တွဲလှုပ်ဆောင်ဖို့သူ့ဘက်ကအစဉ်သင့်ရှိတဲ့အကြောင်းနေအကြေကျုပ်ကနေပြန်လွတ်လာပြီးနောက်ပိုင်းလူထုကိုပြောကြားတဲ့မေးခွန်းထဲမှာရောသတင်းဌာနတွေနဲ့ပြုလုပ်တဲ့မေးခွန်းတွေထဲမှာပါဒေါအောင်ဆန်းစုကြည်ကအချင်းချင်းပြောခဲ့ပါတယ်ပြီးခဲ့တဲ့လွတ်တော်ရွေးကောက်ပွဲတွေမှာအမတ်နေရာအများဆုံးအနိုင်ရခဲ့ပြီးအစိုးရဖွဲ့မယ်လို့အများကမျှော်လင့်ထားတဲ့ပြည်ထောင်စုကြန့်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကဒီကိစ္စနဲ့ပတ်သက်လို့တစုံတရာတုံ့ပြန်ပြောဆိုခြင်းမရှိသေးပေမဲ့လည်းစစ်အစိုးရနဲ့နှိစက်မှုရှိတယ်လို့အများကယူဆထားတဲ့တာဆာညတိုင်းသားစည်းလုံးညီညွတ်ရေးပါတီကတော့နိုင်ငံရေးပါတီတိုင်းကိုလှုပ်ဖော်ကမ်းမဲ့လို့သဘောထားပြီးအမျိုးသားယဉ်ကျေးစရေးကိစ္စအပါအဝင်တိုင်းပြည်ဖွံ့ဖြိုးတိုးတက်ရေးကိစ္စတွေကိုလက်တွဲလှုပ်ဆောင်မှုအဆင်သင့်ပဲလို့ပါတီပြောခွင့်ရပုဂ္ဂိုလ်ဦးဟန်ဆွေကပြောပါတယ်
ကျွန်တော်တို့ပါတီအနေနဲ့ရှိနေတဲ့ပေါ်လေနိုင်ငံရေးပါတီတွေကိုအတန်းတူညီတူကျွန်တော်တို့သဘောထားမယ်ဒီနိုင်ငံရေးပါတီတွေဟာလည်းပဲအားလုံးဒီမိုကရေစီခရီးလမ်းမှာအဲကနတလီရစီတခီးရသွားတဲ့အဲပုံကိုယ်တွေဖြစ်တယ်လို့ပေါ်ကိုင်မဲ့တွေဖြစ်တယ်စသဖြင့်အဲနောက်တစ်ခါနိုင်ငံတော်ရဲ့အကျိုးစီးပွားပေါ့လေတမျိုးသားလုံးရဲ့အကျိုးစီးပွားအတွက်ဖြစ်လာမယ်ဆိုရင်ကျွန်တော်တို့ပါတီအနေနဲ့ကလည်းပဲပါတီနဲ့ဖြစ်ဖြစ်ပူပေါင်းပြီးတော့ကျွန်တော်တို့ဆောင်ရွက်သွားမယ်ဆိုတဲ့ဟာလည်းပဲကျွန်တော်တို့ထားတဲ့သဘောထားရှိပါတယ်အဲကနတကယ်လို့ကနလည်းပဲရွေးချယ်လုပ်ငန်းမတူရင်လည်းပဲကိုပါတီတီတီကွာကိုအဲကနဆောင်ရွက်သွားကြမယ်အဲတူညီတဲ့ဆိုရင်တော့လည်းပဲအားလုံးပူပေါင်းပြီးတော့ဆောင်ရွက်ကြမယ်ဆိုတဲ့ဒီသဘောထားဟာဟိုရှိကူမဆော်ရဲကကျွန်တော်တို့ဒီပါတီနေနဲ့ချမှတ်ထားတဲ့ဒီနိုင်ငံရေးပါတီနဲ့ပတ်သက်တဲ့သဘောထားကျွန်တော်တို့ဖြစ်ပါတယ်။အဲလောလောဆယ်တော့ဟိုမြို့သားဒီမိုကရေစီဖွဲ့ချုပ်တရားဝင်ပါတီဟုတ်တယ်မဟုတ်ဘူးဆိုတာကတော့ကျွန်တော်လည်းဥပဒေပညာရှင်မဟုတ်တဲ့ခါကြတော့အဲဒါကတော့ကျွန်တော်တို့ပြောလို့မရတဲ့အခြေအနေတော့ကျွန်တော်တို့ရှိပါတယ်လို့ကျွန်တော်ပြောချင်ပါတယ်ခင်ဗျာ။
တဆညပါတီအနေနဲ့လည်းရွေးကောက်ပွဲနောက်ပိုင်းလှုပ်ဆောင်ဖို့ချမှတ်ထားတဲ့လုပ်ငန်းစဉ်တွေထဲမှာအမျိုးသားယဉ်ကျေးစရေးကိစ္စပါဝင်တယ်လို့ဦးဟန်ဆွေကပြောပါတယ
်။ကျွန်တော်တို့မှလည်းပဲကျွန်တော်တို့ကဒီကျွန်တော်တို့ဒီမူအနေနဲ့ကတော့ကျွန်တော်တို့ပါတီကဒီရွေးကောက်ပွဲအလွန်ကာလမှာဆောင်ရွက်သွားမယ်လုပ်ငန်းစဉ်300ကျွန်တော်တို့ချမှတ်ထားမှာပထမလုပ်ငန်းဟာဒီတိုင်းဒါစီလုံးညညရေးပေါ့ဗျာကျွန်တော်တို့ကဒီလိုသုံးနှုန်းပါတယ်ခုနအမျိုးသားယဉ်ကျေးစရေးပါဒါတည်းကဟိုအနည်းသာရအတူတူပါပဲအဲ့တော့ကျွန်တော်တို့ကတိုင်းဒါစီလုံးညညရေးဟိုဆောင်ရွက်သွားမယ်လို့ပြီးတော့ကျွန်တော်တို့လည်းဒီလိုခံယူပြီးတော့ရွေးကောက်ပွဲအလွန်ကာလမှာဆောင်ရွက်မဲ့လုပ်ငန်းဖြစ်နေကျွန်တော်တို့ရဲ့ရွေးကောက်ပွဲကြီးညာစတဲ့မှာအတိအလင်းကျွန်တော်တို့ဖော်ပြခဲ့တဲ့အခြေအနေကျွန်တော်တို့ရှိပါတယ်။ဒါနဲ့ပတ်သက်လို့ကတော့ကျွန်တော်တို့ပါတီရဲ့သဘောထားကိုကျွန်တော်ပြောရမှဆိုရင်ကျွန်တော်တို့ကပါတီစုံစနစ်ကိုသွားမယ်ဆိုတဲ့ဟိုကပါတီစုံစနစ်နဲ့ပတ်သက်တဲ့နိုင်ငံရေးပါတီတွေပေါ်မှာကျွန်တော်တို့ထားတဲ့သဘောထားကိုချမှတ်ထားပြီးကျွန်တော်တို့ဖြစ်ပါတယ
်။အမျိုးသားယဉ်ကျေးစရေးပဲပြောပြောတိုင်းရင်းသားစီလုံးညီညွတ်ရေးပဲပြောပြောတက်ဆညပါတီအနေနဲ့ကတော့ရှေ့လုပ်ငန်းစဉ်တွေမှာ2008ဖွဲ့စည်းပုံကပြဋ္ဌာန်းထားတာတွေနဲ့အညီဆက်လက်လုပ်သွားဖို့ရည်ရွယ်ထားတယ်လို့ဦးဟန်ဆွေကပြောပါတယ်
။ကျွန်တော်တို့ကတော့ကျွန်တော်တို့အနေနဲ့ကတော့ဖွဲ့စည်းပုံအခြေခံဥပဒေကိုမှန်တမ်းထားပြီးတော့သွားတဲ့နိုင်ငံရေးကိုကျွန်တော်တို့ကလက်ခံတာ哦နော်။အဲ့တော့လက်ခံတဲ့အခါကျတော့ဖွဲ့စည်းပုံအခြေခံဥပဒေကသွားတဲ့လမ်းကြောင်းတိုင်းပဲကျွန်တော်တို့ကတော့လိုက်ပါဆောင်ရွက်သွားမယ်အနေထားကျွန်တော်ရှိတယ်လို့ကျွန်တော်ပြောချင်ပါတယ်ခင်ဗျ။တော်တော်ဟိုမှာလည်းပဲသူဘက်ကလည်းပဲသူနေတဲ့အရောသူဖွဲ့စည်းပုံအခြေခံဥပဒေကကနပြည်သူကနေပြီးတော့ဆန္ဒမဲ့ပြီးတည်ပြုထားတဲ့ဟာပေါ့လေဘလို့ပဲအခြေအနေပဲဖြစ်ဖြစ်ပေါ့လေဒီနှစ်သာရရှိနေတော့ရှိနေတော့ကျွန်တော်တို့ကတော့အဲ့ဒီကိုမှန်တိုင်ပြုတဲ့နိုင်ငံရေးပဲကျွန်တော်တို့သွားလိမ့်မယ်လို့ကျွန်တော်တို့ယူဆပါတယ
်။ပေါင်း90အတွင်းလွတ်တော်အသည့်ခေါ်ယူတဲ့အခါမှာတော့တူညီတဲ့လုပ်ငန်းတွေကိုလွတ်တော်အတွင်းမှာရှိတဲ့နိုင်ငံရေးပါတီတွေနဲ့ပူးပေါင်းလှုပ်ဆောင်သွားမယ်လို့ဦးဟန်ဆွေကပြောပါတယ်ခင်ဗျ။